Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ17ရက်ကြာတာပတိုင်းနဲ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ79 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားပေါင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူညညာပေးသွားမှာပါကိုင်းနနာဇွဲပြင်းထန်တဲ့အမေရိကန်နိုင်ငံရေးကိုဒီအမေရိကန်သမ္မတဘရိတ်အိုဘားမားကပြစ်တင်ဝေဖန်လိုက်တာ။နောက်ဒီကေဆောင်းဆက်မှုစုံကိုရပ်ဆိုင်းဖို့တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ဟာစစ်ကြေညာတာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတုံ့ပြန်ပြောဆိုလိုက်တာ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားဖောင်းရေ
။ကောင်းပါပြီရှင်။ဒီရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့လက်ရှိအခြေအနေကဘယ်လိုရှိနေပါသလဲ
။ဗကြမကြီးဆောင်ရှားမှုလည်းလုပ်ပေးပါလေ။ပြည်ညာရေးဆိုတဲ့ပြည်ညာရေးကဏ္ဍတွေတော့အဲ့ဒီတိရိချောင်းကလေးတွေကိုသူအဲ့ဒီတက်ကြွချမ်းမကြီးပါလာတယ်။စတင်နေအောင်ကျွန်တော်တို့စီစဉ်ပေးနေပါလေ
။စစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ဇီဝိဒဒါနလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းပြောသွားတာဖြစ်ပါတယ်။ပြည်စုံကနောက်ပိုင်းမှနားဆင်ရမှာပါ။ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အကြောင်းနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေအပေါ်မြန်မာအစိုးရရဲ့ဖြစ်နေမှုဆက်လက်ရှိနေတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားသူတွေရဲ့ပြောဆိုချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မတင်ကြီးထိုက်တို့ကကြီးညာပေးပါအောင်ရှင်။
နိုင်ငံရေးအရတင်းတင်းလျောက်ပတ်တဲ့အပြုအမူနဲ့ဂုံတိတ်ခါဟာလွန်ခဲ့တဲ့၈နှစ်မှာသူသမ္မတဖြစ်လာပြီးကလေးကဆိုရင်ပိုဆိုးသွားတယ်လို့အမေရိကန်သမ္မတဘရိတ်အိုဘားမားကပြောဆိုလိုက်ပါတယ
်။ It's been noted often by pundits that the tone of our politics hasn't gotten better since I was inaugurated.
ကျွန်တော်သမ္မတအဖြစ်ကျန်းသစ်စာချင်းဆိုပြီးကလေးကဆိုရင်ကျွန်တော်တို့နိုင်ငံရေးကပိုကောင်းမလာဘူးလို့လေးလာသုံးသက်သူတွေကသုံးသက်ကြပါတယ်။တကယ်တမ်းကပိုးတော်ဆိုးလာပါတယ်။ကျွန်တော်တို့ရဲ့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့နိုင်ငံရေးရဲ့တိမ်တုံးမှုတွေကြားမှာတိတ်ကိုကြီးမားတဲ့ကွာဟချက်ကြီးရှိနေတော့မှာပဲ။ဒါကြောင့်လဲကျွန်တော်နောက်ဆုံးအချိန်ပြောတဲ့နိုင်ငံတော်အခြေပြမိန့်ခွန်းနဲ့အဲ့ဒီမတိုင်ခင်ကပြောတဲ့မိန့်ခွန်းတွေမှာကျွန်တော်စိတ်ပြည့်ရတဲ့ကိစ္စအနည်းငယ်တွေကတခုခုအတိမတ်ပြုထည့်ပြောခဲ့ပါတယ်။အဲ့ဒါကတော့ကျွန်တော်တို့နိုင်ငံရေးမှာစန့်ကျင်ဘက်အစွန်းရောက်တာနဲ့အစိုးရနှိမ့်ကြတာတွေရော့သွန်းအောင်ကျွန်တော်မလုံနိုင်တာပါပဲလို့သမ္မတဥပမာကပြောဆိုခဲ့ပါတယ်။ပြည်သူဝန်ထမ်းအဖြစ်သူပထမဆုံးတာဝန်ယူထမ်းဆောင်ခဲ့တဲ့သူနေထိုင်ရာအီလီနွိုက်ပြည်နယ်မှာလွှတ်တော်အမတ်တွေကိုဗုဒ္ဓဟူးနေ့ကမိန့်ခွန်းပြောတာမှာသမ္မတဥပမာကအဲ့လိုပြောသွားတာဖြစ်ပြီးဂိုင်းကနာကွဲပြင်းထန်တဲ့အမေရိကန်နိုင်ငံရေးကိုပြစ်တင်ဝေဖန်သွားပါတယ်။အစိတ်တောက်တင့်နေတဲ့နိုင်ငံရေးပတ်ဝန်းကျင်ကြောင့်လူတွေနိုင်ငံရေးမှာပါဝင်ဖို့တွန်းဆုတ်စေပြီးအဲ့ဒီလက်ဟာသွားတဲ့နေရာမှာပိုးပြီးအင်အားကြီးတဲ့အစွမ်းရောက်အမြင်ရှိတဲ့လူတွေကနေရာဝင်ယူသွားတယ်လို့လည်းသူကပြောပါတယ်။မိမိတို့ရဲ့နိုင်ငံရေးမှာပိုးပြီးတော့အဆင့်တန်းမြင့်မားတဲ့ပြောဆိုဆွေးနွေးတာတွေဖြစ်အောင်နိုင်ငံသားတွေအနေနဲ့တောင်းဆိုသင့်တယ်လို့လည်းသမ္မတဥပမာကပြောသွားပါရခင်ဗျာ
ချိုးယွင်းချက်ရှိတဲ့ကလေးငယ်တွေမွေးဖွားမှုတိုးများလာတာနဲ့ဇီကာဗိုင်းရပ်စ်ကြောင့်ချိတ်ဆက်မှုရှိတယ်ဆိုတော့ခိုင်မာတဲ့အထောက်အထားသစ်တွေတွေ့ရှိရတဲ့အကြောင်း New England Journal of Medicine ရဲ့ဆောင်းပါးတစ်ခုမှာဖော်ပြပါတယ်စလိုဗေးနီးယားသုတေသနပညာရှင်အဖွဲ့တစ်ခုရဲ့ဆောင်းပါးကိုတော့သူတို့ရဲ့လေလာတွေးရှိမှုတွေကိုထောက်ခံတဲ့အမေရိကန်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူအဖွဲ့တစ်ခုရဲ့အားပေါ်နဲ့အတူမနေ့ဗုဒ္ဓဟူးနေ့ကထုတ်ဝေတာဖြစ်ပါတယ်။ကိုဝင်ဆောင်စဉ်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတဲ့မိခင်နဲ့ပုံမှန်မဟုတ်တာကြောင့်ဖျက်ချလိုက်တဲ့သတင်းသားကိုလေလာခဲ့တာဖြစ်ပါတယ်။ဘရာဇီးနိုင်ငံကဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအများဆုံးဖြစ်နေတဲ့နိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ခံရမှုတွေမြင့်တက်လာတာနဲ့အတူမွေးကင်းစာကလေးငယ်တွေမှာအုံနောက်ဖွံ့ဖြိုးမှုမရှိတဲ့ microcephaly ဖြစ်ပွားမှုမြင့်တက်လာတာနဲ့လည်းဘရာဇီးနိုင်ငံကြုံတွေ့နေရပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားနေတာကြောင့်2016ခုနှစ်နွေရာသီအိုလံပစ်ပွဲတော်ကျင်းပမဲ့ဘရာဇီးနိုင်ငံကိုကိုဝင်ဆောင်မိခင်နဲ့နောက်ကလေးယူဖို့စိတ်ကူးထားတဲ့အမျိုးသမီးတွေခရီးမသွားကြဖို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတချို့ကအကြံပြုပါတယ်။ဇီကာဗိုင်းရပ်စ်ကိုတိုက်ဖျက်ဖို့အတွက်ချင်းနှိမ့်နှင်းရေးကိုအလေးထားလှုပ်ဆောင်ရမယ်လို့အမေရိကန်လူထုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကမနေ့ပုထုနေ့မှာအမေရိကန်လွှတ်တော်ကော်မတီရှေ့မှောက်မှာအစီရင်ခံခဲ့ပါတယ
်။ Syria နိုင်ငံကပြည်တွင်းစစ်ကိုအဆုံးသတ်ဖို့အပြေရှားနေတဲ့ Germany နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေချိန်မှာပဲ Syria မှာအပြစ်ခတ်ရစဲဖို့ Russia ကကန့်လန့်လိုက်ပါတယ်။ Russia ဒုတိယနိုင်ငံသားရေးဝန်ကြီး Gennady Kirillov ကမလာတရက်နေ့မှာစပီးအပြစ်ကတ်ရက်ဖို့ကန့်လန့်လိုက်တာပါ။ Syria မှာသမ္မတ Bashar al-Assad ကိုဖြုတ်ချဖို့ကြိုးစားနေတဲ့သဘုံနေနဲ့အစိုးရအဖွဲ့တွေကြားတိုက်ပွဲတွေအပြင် IS တွေနဲ့တိုက်ပွဲတွေကြောင်း9နှစ်အတွင်းလူပေါင်း2,000ခွဲကျော်တည်ဆုံးခဲ့တာဟာနှစ်ပေါင်းများစွာအတွင်းကမ္ဘာပေါ်ကလူသားတွေအပေါ်အကြီးမားဆုံးဘေးကပ်ဆိုက်ရောက်မှုကြီးလည်းဖြစ်ပါတယ်။ ရုရှားနိုင်ငံဟာသမရအဆက်အစိုးရကိုထောက်ခံပြီးဆီးရီးယားမှာ IS တွေကိုချေမှုမှုလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်ဆိုပေမဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကတော့အဲ့ဒီလေကြောင်းတိုက်ခိုက်မှုအများစုဟာအဆက်အစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့အလဲလက်သဘောထားဝါရီတပုံတွေကိုပြစ်မှတ်ထားတာဖြစ်တယ်လို့ပြောဆိုကြပါတယ်။မကြသေးခင်တုန်းကတော့အလက်ပိုမျိုးကိုရုရှားတွေကဘုံကျဲတိုက်ခိုက်တာကြောင့်ကုလသမဂ္ဂဥဆောင်နဲ့ဂျနီဗာကငြင်းငြင်းဆွေးနွေးပွဲကနေတပုံတွေထွက်ခွာလာခဲ့ပါတယ်ခင်ဗျာ။
ရဝန္ဒာနိုင်ငံဟာအိန္ဒိယချင်းဘရန်ဒီနိုင်ငံတွင်တည်ငြိမ်မှုပြက်ပြားစေတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်တယ်လို့အမေရိကန်ချင်းတန်တမန်နှစ်ဦးကဆွတ်ဆွဲပြောဆိုလိုက်ပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေအကြမ်းဖက်မှုတွေကြောင့်ဘရန်ဒီနိုင်ငံမှာလူတွေရာနဲ့ချီသေဆုံးခဲ့ရတာလည်းဖြစ်ပါတယ်။ရဝန္ဒာနိုင်ငံကဘရန်ဒီနိုင်ငံတွင်မှဆေးရေးဆောင်ရွက်မှုတွေရှိနေတယ်လို့အာဖရိကရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးလင်ဒါထော့မတ်စ်ဂရင်းဖီးလ်ကမနေ့ပုတ်ထူးနေ့ကလွှတ်တော်ကော်မတီရှေ့မှောက်မှာအစီရင်ခံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရဝန္ဒာနိုင်ငံတွင်းကစခန်းတွေကနေဘရန်ဒီဒုက္ခသည်တွေကိုစုဆောင်းမှုတွေရှိခဲ့တယ်ဆိုတဲ့ယုံကြည်စိတ်ချရတဲ့သတင်းပေးပို့ချက်တွေအရာလဲစိုးရိမ်မှုတွေရှိနေပါတယ်။ဒေတာရင်းပြိပခတွေကိုဖြည့်ရှင်းဖို့ရဝန္ဒာနိုင်ငံရဲ့အခန်းကဏ္ဍကမရှိမဖြစ်လိုအပ်ပြီးဘရန်ဒီနိုင်ငံတွင်းပြဿနာတွေကိုစည်းရင်းနီးလမ်းမဟုတ်ဘဲနိုင်ငံရဲ့အရာဖြည့်ရှင်းနိုင်ရေးကိုအထောက်ပံ့ဖြစ်စေမယ့်ဆောင်ရွက်ချက်တွေကိုကြိုဆိုပါတယ်။နောက်ဒေတာရင်းတိုးတက်ဖြစ်ထွန်းမှုတွေကိုလည်းနီးနီးကပ်ကပ်ဆက်ပြီးစောင့်ကြည့်သွားမယ်လို့အာဖရိကရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးလင်ဒါထော့မတ်စ်ဂရင်းဖီးကထွက်ဆိုသွားတာဖြစ်ပါတယ်။ရဝန္ဒာနိုင်ငံကဘာရွန်တီနိုင်ငံသားတွေကိုလူသစ်စုဆောင်းနေတယ်ဆိုတဲ့ဆွတ်ဆွဲပြောဆိုချက်ဟာအခြေအမြစ်မရှိဘူးလို့ပြောဆိုပြီးရဝန္ဒာသမ္မတပေါ်လ်ကာဂိမ်းကပယ်ချပါတယ်။ဘာရွန်တီနိုင်ငံမှာသမ္မတဖီယဲခွန်ရိုစီဇာကသမ္မတတတိယတက်တန်ဝင်ရောက်ရှင်းပြမယ်လို့ပြောဆိုခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလကစလို့နိုင်ငံရေးဆိုင်ရာအကြမ်းဖက်မှုတွေမတိမငိမ့်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။သမ္မတခွန်ရွန်းစီစာကတော့ပြန်လည်ရွေးကောက်ခံခဲ့ရပြီးဩဂုတ်လမှာကြမ်းကြိမ်ဆိုခဲ့တာဖြစ်ပါတယ
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကြာသပတေးညနေခင်းသတင်းတွေကို VOE ကနေဆက်လက်တင်ကြနေပါတယ်။နိုင်ငံပူးရဲလှုပ်ဆောင်နေတဲ့ကေဆောင်းဆက်မှုစုံကိုရပ်ဆိုင်းဖို့တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ဟာစစ်ကြေညာတာဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့ကိုရီးယားနှစ်နိုင်ငံငြိမ်းချမ်းစွာပြန်လည်ပေါင်းစည်းရေးကော်မတီကဒီကနေ့မှကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နယ်စပ်ကနေ10ကီလိုမီတာအကွာမှာရှိတဲ့ဒီဆက်မှုဇုံကိုပိတ်ပစ်ဖို့တောင်ကိုရီးယားဘက်ကမနေ့ကကြေညာထားပါတယ်။မြောက်ကိုရီးယားအနေနဲ့ဒီဆက်မှုဇုံကရရှိတဲ့အကျိုးမြတ်နဲ့နျူကလ িয়ার နဲ့မစိုက်တုံးအစီအစဉ်တွေကိုလှုပ်ဆောင်နေတာဖြစ်ပြီးဒီအခြေအနေကိုတားဆီးဖို့လုပ်ငန်းတွေအခုလိုရန်နာတာဖြစ်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားရဲ့ကြေညာချက်ထွက်မလာခင်မှာတောင်ကိုရီးယားလုပ်သားတွေဟာလုပ်ငန်းသုံးဆက်ပစ္စည်းတွေကိုဒီကနေ့မနက်အစောပိုင်းမှာကေဆောင်းကနေစတင်တည်ဆောင်ထုတ်နေပါပြီ။တောင်ကိုရီးယားနိုင်ငံသားတွေအားလုံးဆက်မှုဇုံကထွက်ခွာဖို့နဲ့ကြံခဲ့တဲ့ပစ္စည်းတွေအားလုံးကိုသိမ်းဆည်းမှာဖြစ်ပြီးစီးအုပ်ချုပ်ရေးနယ်မြေအဖြစ်နဲ့လည်းမြောက်ကိုရီးယားဘက်ကကြေညာခဲ့ပါတယ်။1990ခုနှစ်လွန်ကာလတွေတုန်းကတောင်နဲ့မြောက်ကိုရီးယားအကြားနေကြီးဖျားအမျိုးသားပြန်လည်ပေါင်းစည်းရေးသဘောတူညီချက်အရ2004ခုနှစ်မှာဒီဆက်မှုဇုံကိုစတင်ဖွင့်လှစ်တာပါ။ကေဆောင်းဆက်မှုဇုံမှာတောင်ကိုရီးယားကုမ္ပဏီပေါင်း120ကျော်လာရောက်ယင်းဒီလုတ်ကင်မြုပ်ယင်းဒီမြုပ်ကင်နေတာဖြစ်ပြီးနှစ်စဉ်ဒေါ်လာသန်း100လောက်ကုန်ကျစရိတ်ရှိနေပါတယ်ခင်ဗျာ
။ဟောင်ကောင်ကျွန်းမှာတရုတ်နှစ်တိတ်ကိုပထမအနေကဖြစ်ပွားခဲ့တဲ့ဈေးတွေတွေနဲ့ရဲတွေကြားအကြမ်းဖက်မှုမှာပါဝင်ခဲ့ကြတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုဒီကနေ့ဆွဲချက်တင်ပါတယ်။တရုတ်နှစ်တိတ်ကိုအားလိုက်ရဲ့ပထမဆုံးနေ့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကတော့2014ခုနှစ်ဒီမိုကရေစီရေးလှုပ်ရှားမှုနောက်ပိုင်းအဆိုးဝါးဆုံးအကြမ်းဖက်မှုဖြစ်ပါတယ်။တနင်္လာနေ့ညကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာတော့ဆန္ဒပြသူတွေကရဲတွေကိုအုတ်ခဲတွေနဲ့ပစ်ခတ်စီးပွားရေးရပ်ကွက်မုန်းခေါက်မှာအမိုက်ပုံးတွေကိုမီးရှို့မှုတွေနဲ့ဆက်ဆက်ပြီးလူပေါင်း64ဦးဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့ခြားသာပြည်နယ်မှာတော့လူ38ယောက်ဆွဲချက်တင်ခံရပါတယ်။အကြမ်းဖက်မှုကိုထိန်းသိမ်းမှုအတွက်ရဲတွေကမိုးပေါ်ထောင်ပြီးတနက်နေ့ချက်ပစ်ပောက်ခဲ့ရပြီးအာရှတိုက်ရဲ့အလုံးကြုံဆုံးမြို့တစ်ခုအဖြစ်သတ်မှတ်ခံရတဲ့ဗီတင်ကိုလိုနီဟောင်ကောင်းမှာဒီလိုဖြစ်ရမျိုးကဖြစ်လေဖြစ်တာမရှိပါဘူး။နှစ်ဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း130ကျော်ထဏ်ရာရခဲ့ပါတယ်။ဆွဲချက်တင်ခံရသူတွေထဲကအ ਨੇ စုံတဦးကဟောင်ကောင်ကိုပိုင်အုပ်ချုပ်ရေးပို့ပြီးရရှိဖို့နဲ့တရုတ်ထံကလွတ်လပ်ရေးရဖို့တောင်းဆိုတဲ့ Hong Kong Indigenous အဖွဲ့ကဖြစ်ပါတယ်။ Hong Kong Indigenous အဖွဲ့ကလည်းသူတို့အဖွဲ့ဝင်ဖြစ်တဲ့ Edward Leon ဖမ်းဆီးခံရတယ်ဆိုတာကို Reuters သတင်းဌာနကအတည်ပြုပြောဆိုပါတယ်။ဒီကနေ့တရားရုံးထုတ်လာသူတွေထဲမှာတော့ Hong Kong ဥပဒေပြုရေးအမှတ်အဖြစ်ကြားပြ ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့လောင်လဲပါဝင်ခဲ့ပါတယ်။ဟောင်ကောင်တက်သူចောင်းသားတမကအဖွဲ့ဝင်ចောင်းသား၃ဦးလည်းတရားရုံးထုံမှာပါရှိတယ်လို့တမကခေါင်းဆောင်ဘီလီဖန်ကပြောပါတယ်။ဒီကနေ့ဆွဲချက်တင်ခံရသူ38ဦးထဲမှာအသက်15နှစ်ကနေအသက်80အထိအမျိုးသမီး၃ဦးနဲ့အမျိုးသား35ဦးတို့ပါဝင်တဲ့အကြောင်းဟောင်ကောင်ရဲရဲကြေညာချက်မှာဖော်ပြပါတယ်။
အိန္ဒိယကက်ရှမီးယားဒေသကဟိမဝန္တာတောင်တန်းပေါ်မှာ10မီတာအမြင့်ရှိတဲ့နှင်းတူအောက်6ရက်ကြာပိတ်မိနေခဲ့တဲ့အိန္ဒိယစစ်သားတဦးဒီကနေ့သေဆုံးသွားတယ်လို့အိန္ဒိယစစ်ဖက်ရာရှိတွေကပြောပါရယ်ဖေဖော်ဝါရီ3ရက်နေ့မှာစိုက်ချန်ရေခဲမြစ်နားကစစ်ကမ်းမှတာဝန်ထမ်းဆောင်နေခြင်းရေခဲတောင်ပြိုကျတာကြောင့်ဟနမန်တပ်ပကော့ပတ်နဲ့တခြားတပ်ဖွဲ့ဝင်9ဦးကပိတ်မိနေခဲ့ပါတယ်ဒီရေခဲမြစ်ဟာအိန္ဒိယပါကစ္စတန်နယ်စပ်တလျှောက်တည်ရှိနေတာဖြစ်ပြီးကမ္ဘာအမြင့်ဆုံးစစ်မြေပြင်အဖြစ်နဲ့လည်းသိကြပါရယ်ရေခဲတောင်ပြိုကျမှုကြောင့်တခြားတပ်ဖွဲ့ဝင်တွေဟာနေရာရင်းကျဆုံးခဲ့ပေမဲ့ကော့ပတ်ဟာပြိုကျတဲ့နှင်းတွေအောက်မှာအသက်ရှူဖို့လေလုံလုံလောက်ရှိနေခဲ့တာကြောင့်မသေးဆုံးခဲ့တာလို့ခန့်မှန်းမှုတွေရှိနေပါရယ်သူ့ကို New Delhi မှာဆေးရုံမှာဆေးကုသပေးနေတဲ့ဆရာဝန်တွေကဒီခေါက်ပတ်ရဲ့အခြေအနေဟာအလွန်ဆိုးရိမ်ရပြီးသူဟာသတိမေ့မျောနေတယ်လို့ခန္ဓာကိုယ်ရင်းအစိတ်ပိုင်းတွေလည်းအလုံးမလုံးဘူးလို့ပြောပါရယ်အိန္ဒိယဝန်ကြီးချုပ်နရင်ရာမိုရီကတော့ဒီခေါက်ပတ်ဟာထာဝရဆင်ရှင်သန်နေမဲ့စစ်တီတော်တဦးဖြစ်ပြီးအိန္ဒိယအတွက်ရွရွချွချွန်အသက်ပေးဆက်ခဲ့တဲ့အာဇာနည်ဖြစ်တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါရယ်ခင်ဗျာ
လူမကွန်ရဲ့ Twitter က၃ဆွဲသူတွေပို့ပြီးအဆင်ပြေ၃ဆွဲရလွယ်ကူစေဖို့အတွက်ဝန်ဆောင်မှုပိုင်းအပြောင်းအလဲတွေလုပ်ဖို့စဉ်းစားနေတယ်လို့ပြောဆိုလိုက်ပါတယ်။ Twitter ရဲ့ဆွမ်းဆောင်ရည်ကတိုးတက်လာတာမရှိဘဲဒေါ်လာသန်း90ကျော်အရှုံးပေါ်နေတယ်လို့နောက်ဆုံးအစီရင်ခံစာကဖော်ပြပြီးတဲ့နောက်မှာအခုလိုပြုပြင်ပြောင်းလဲရေးလုပ်ဖို့စဉ်းစားလာတာလည်းဖြစ်ပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မသိနေထိုက်တို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်ရင်းဦးဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ဆောင်ဒုက္ခသည်တွေရဲ့လက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ရမတော်တောင်ပိုင်းနဲ့ပလောင်လက်နက်ကင်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ရှမ်းပလောင်ဒေသခံတွေဟာကြောက်မဲမြို့နဲ့နမ်ကန်းမြို့နယ်မိုင်းဝီရွာကိုတင်းရှောင်နေရပါတယ်။လောလောဆယ်မှာတော့တင်းရှောင်လာတဲ့စစ်ဆောင်ဒုက္ခသည်တွေကိုဒေသခံလူမှုကွန်ရက်အတင်းနဲ့အာဏာပိုင်တွေကထောက်ပံ့ကူညီထားရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရနဲ့အပြည့်ရထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့တအန်းခေါ်ပလောင်မျိုးသားလွတ်မြောက်ရေးတပ်ဦး PSLF DNLA တပ်ဖွဲ့တွေဟာနေမြေစိုးမိုးမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့နိုဝင်ဘာလဆန်းလောက်ကလေးကတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာတော့ကြောင်မဲနမ်ဆန်နဲ့နန်းခမ်းမျိုးနယ်တွေအတွင်းမှာနှစ်ဖက်တပ်တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ဒီလ9ရက်နေ့ရှမ်းပြည်နယ်နေကစတင်ခဲ့တဲ့တိုက်ပွဲကြောင့်ကြောင်မဲမြို့နယ်တော့ဆန်ကြီးရွာအုပ်စုကရွာသူရွာသားတထောင်ကျော်လောက်ဟာကြောင်မဲမြို့ကိုတင်းရှောင်လာတယ်လို့တချို့တွေကလည်းရွာအတွင်းမှာပိတ်မိနေစေရှိတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဗဟိုဦးစည်းအဖွဲ့ဝင်ဦးဆိုင်တန်းမောင်ကပြောပါတယ
်။၃နေရာ၄နေရာလောက်ခွဲထားတော့တထောင်ရော့ရော့လေးရောက်နေတယ်။အဲ့ဒါဒီနေ့လည်းကားရှိစီးသွားကြိုတော့မယ်ဒီနေ့လည်းတစ်ဆောင်လောက်ရောက်လာအောင်
မယ်စစ်ဆောင်ဒုက္ခသည်တွေဟာဒီလ9ရက်နေ့ကစတင်ရောက်ရှိလာတာဖြစ်ပြီးကြောင်မဲမြို့ဘိုးဘွားရိတ်သာတီဟိုဖုံးကြီးကျောင်းရေဦးကျောင်းနဲ့အောင်စုပန်ကျောင်းတိုက်တွေမှာနေရာချထားတယ်လို့ပြောပါတယ်ကြောင်မဲမြို့ရောက်စစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ဇီဝိတဒါနလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကလည်းလောလောဆယ်လူတစ်ထောင်နီးပါးရောက်ရှိနေပြီးဒီကနေ့ထပ်ရောက်လာတယ်လို့နောက်ထပ်ထပ်ရောက်လာမဲ့သူတွေလည်းရှိတယ်လို့ပြောပါတယ်ကြောင်မဲမျိုးကိုတင်းရှောင်လာသူတွေဟာရှမ်းရောပလောင်တွေပါပါဝင်ပြီးသူတို့ကိုဒေသခံအာဏာပိုင်နဲ့လူမှုအသင်းတွေကစောင့်ရှောက်ထားကြောင်းဦးတင်မောင်သိန်းကဆက်ပြောပါတယ်
။မြို့ကနေနဲ့ကျွန်တော်မြို့ပေါ်မှာရှိတဲ့ပြည်ထောင်အဖွဲ့တွေအဲ့ဒါတွေက wide zone season လေးနေပါတယ်။ဒေသခံအာဏာပိုင်အဖွဲ့အစည်းတွေပေါ့နော်။ဆောင်ရှိတဲ့ပုံစံတွေလည်း wide season လေးပါတယ်။ဒါကြမ်းမကြီးစောင့်ရှောက်မှုလည်းလုပ်သေးပါတယ်။ပြည်ညာရေးဆိုလို့ရှိရင်ပြည်ညာရေးကဏ္ဍတွေတော့ဒါကလေးတွေစစ်ပေးဆောင်ကလေးတွေကိုသူအဲ့ဒီဆက်ပြီးကြမ်းမကြီးပါလာတယ်။စတင်နေအောင်ကျွန်တော်တို့ season လေးနေပါတယ်။
ပြီးခဲ့တဲ့ရက်တွေကပလောင်တပ်ဖွဲ့ကနေတော်ဆန်ကြီးရွာအုပ်စုအတွင်းကဖုံးတော်ကြီးတပါးနဲ့ရှမ်းရွာသား9ယောက်ကိုတပ်ဖြတ်တယ်လို့ဒေသခံတချို့ကပြောဆိုပေမဲ့ပလောင်တပ်ဖွဲ့ဘက်ကတော့တပ်ဖြတ်တာမရှိကြောင်းညှင်းဆိုထားပါတယ်။ကြောင်မဲမျိုးနယ်အတွင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ရှမ်းမျိုးသားတွေအများစုတင်းရှောင်နေရတယ်လို့နန်းခမ်းမျိုးနယ်အတွင်းတိုက်ပွဲကြောင့်လည်းပလောင်မျိုးသားအများစုတင်းရှောင်နေရပါတယ်။နန်းခမ်းမြို့နယ်ပလောင်စာပေနဲ့ရင်ကျေးမှုအသင်းဥက္ကဋ္ဌတန်းမြင့်ကျော်ကနန်းခမ်းမြို့နယ်လော့နော်ကြီးရွာကရွာသား900ကျော်ဟာမိုင်းဝီးရွာကိုတိမ်းရှောင်လာနေရကြောင်းပြောပါတယ်
။အ
အမမိုင်းဝေးကိုရောက်လာတာပုံတော်စုက124ရှိတယ်အာလူရောက်ကြရှိတယ်950ထောင်တော့ကလေးလေးလူကြီးတော့ပေါ့အော်တိုက်ပွဲကျတော့ရလူတို့ကကြောက်ပြီးဖိုက်ကြီးကြတာပေါ့
ဒီရပိုင်းတွေအတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ RCSS ကရှမ်းတပ်ဖွဲ့နဲ့ TNLA ကပလောင်တပ်ဖွဲ့တွေဟာနှစ်ဖက်တက်ချင်းရင်ဆိုင်ရှိနေပြီးစစ်ရေးအရတင်းမာမှုတွေရှိနေကြောင်းနဲ့မြေမြုံပိုင်းအုံပြူရာကြောင့်အရက်သားနဲ့ကျွေးနွားတွေထိခိုက်တာရှိကြောင်းလည်းဆက်ပြောပါတယ်88မျိုးဆက်ငင်းချိုင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကတိုင်းရင်သားရေးရာတာဝန်ခံဦးမြအေးကတော့နှစ်ဖက်တက်တွေအကြားတိုက်ခိုက်တာတွေရပ်ဆိုင်းဖို့တောင်းဆိုပါတယ်
တော်လိုက်လို့တဲ့လူချင်းမှာကိုယ်လူမျိုးစုတွေလွတ်မြောက်မှုရှာကြတာပဲလေအဲလိုရှာကြတဲ့အချိန်ခါမှာကျွန်တော်မြင်တာဥတီကျတူကြတာလေညာအဲ့ပုံမှာဖက်နဲ့တစ်ဖက်နဲ့နေနေစုံမွေးတွေကြည့်ပြီးတော့မတိုက်ပွဲဖြစ်လာတဲ့ဆိုတဲ့ဟာတော့အကောင်းပေါ့နော်တိုက်ပွဲကြီးထန်လာတာကြာအခုအကြာအစိုးရတက်နေဖြစ်တာတမျိုးနောက်တစ်ခါအချင်းချင်းဖြစ်ကြတာတမျိုးနဲ့ဒါတွေကဘာဖြစ်လဲဆိုတော့ဒေသခံပြည်သူတွေပဲဒုက္ခတွေရောက်ကုန်ကြပြီလေဘယ်သူမှန်နေမှလဲဆိုတော့ညီနိုင်ပြီးတော့မှဒီတိုက်ပွဲတွေရပ်ဆိုင်တယ်နဲ့အထူးသဖြင့်ဒီတော့ဟေးရှိနေတဲ့ NGO မှာရှိတဲ့ပြည်သူရဲ့မျက်နှာကိုဖြည့်ဆည်းပေးတယ်လို့ကျွန်တော်မြင်တယ်။နှစ်ဖက်ဖြည့်ဆည်းဖို့ကျွန်တော်အဲ့တိုင်းပဲတိုက်တွန်းခဲ့တယ
်။ TNLA ကပလောင်တပ်ဖွဲ့ဘက်ကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုနှစ်ဖက်တွဲဆုံဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ဖို့စာပေးပို့ခဲ့ပေမဲ့အကောင့်ထဲပေါ်လာတာတော့မရှိသေးပါဘူး။ဒီရပိုင်းမှာတော့ပလောင်နဲ့ရှမ်းရက်သားတွေကိုဖမ်းဆီးထားကြောင်းလဲရှမ်းနဲ့ပလောင်တပ်ဖွဲ့တွေကအပြန်အလှန်သတင်းထုတ်ပြန်တာတွေရှိနေပါတယ်
။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာပဲလူခွင့်ရေချိုးဖောက်မှုတွေရှိနေတဲ့အကြောင်းကိုဆက်လက်တင်ပြခြင်းပါတယ်။နယ်မြေပိုင်ဆိုင်မှုပြဿနာကြောင့်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့ TNLA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းဒေသခံတွေပေါ်လူခွင့်ရေချိုးဖောက်တာတွေရှိတယ်လို့ပလောင်လူမှုအဖွဲ့အစည်းတွေကထောက်ပြကြပါတယ်။ဒါပေမဲ့ပလောင်လူမှုအဖွဲ့အစည်းတွေရဲ့ပြောဆိုချက်ဟာအခြေအမြစ်မရှိဘူးဆိုပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကညှင်းဆို့ထားပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်ကိုနိုင်ကုန်းအင်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမိုင်းကန်ကြောင်မဲနဲ့နန်းခမ်းမြို့နယ်တွင်မှာတောင်ပလောင်တပ်ဖွဲ့ TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဒေသခံတွေအပေါ်လူခွေရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေတယ်လို့တောင်ပလောင်လူမှုအဖွဲ့အစည်းတွေကထောက်ပြနေကြတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ၈ရက်နေ့တုန်းကတောင်ပိုင်းရှမ်းပြည်တပ်မတော်ကနေနန်းခမ်းမြို့နယ်လုံးတော်ကျေးရွာသွင်းဝင်ရောက်ပြီးရွာသားတွေကိုဖမ်းဆီးပြီးပစ္စည်းတွေကိုယူငင်မှုရှိခဲ့တယ်လို့စစ်တမ်းကောက်ယူထားတဲ့တောင်ပလောင်မျိုးရမီအဖွဲ့ကပြောရေးဆိုခွင့်ရှိသူဒီတီပိုးစင်ကအခုလိုပြောပါတယ်။
လမ်းခမ်းမြို့နယ်ကမှရှိတယ်။လွန်နော်ဆိုတဲ့ကလောင်ရာထက်မှဝင်ရောက်ဆွေးနောက်ခဲ့တယ်။ဒီလိုလူနှစ်ယောက်ကလည်းဖမ်းဆီးပြီးမှကြိုးတောက်တယ်။တယောက်ကတော့ညှစ်ထားတယ်၊တယောက်ကတော့ဖမ်းဆီးနေလုံးတယ်။ပြီးတော့ရှေ့ရွာထက်မှရှိတဲ့အိမ်မျိုးကိုဝင်နေတယ်။ရှိနေတဲ့တောင်တွေလည်းရှိသွားတယ်။ခေါင်းကြီးတောင်ကအဖာပေါ့နော်
။ဒီလိုဖြစ်စဉ်တွေကြောင့်လွန်နော်ကြေးရွာသားတွေဟာရွာမှာမနေရတော့ပဲ။နန်းခမ်းမြို့နယ်မိုင်းဝီကြေးရွာမှာစစ်ဘေးရှောင်ဒုက္ခသည်ဖြစ်နေတဲ့တင်းရှောင်နေကြရပါတယ်။မိုင်းဝီရွာကိုထွက်ပြေးနေရတဲ့လူရင်900ကျော်ထဲမှာကျောင်းနေရွယ်ကလေး180ကျော်ပါဝင်နေတဲ့အတွက်လက်ရှိသူတို့တွေရဲ့ပညာသင်ကြားရေးမှာအခက်တွေ့နေတယ်လို့ဒီတီပိုးစင်ကအခုလိုပြောပါတယ
်။ကျောင်းနဲ့လည်းဝင်းနေရတယ်၊ဆမေဝါလည်းနေနေပြီ။ဒီကလေးတွေရဲ့ပညာရေးကအင်ဂျင်ကိုဒီနေ့အတွက်ဆိုရင်ဆရာအခက်ခဲအများကြီးတုံ့ပြန်နေရတယ်
။ဒါ့အပြင်တောင်ပိုင်းရှမ်းပြည်တပ်မတော်ကနေမိုင်းကန်မြို့နယ်အတွင်းမှာရှိတဲ့တောင်ပလောင်ရွာတွေမှာအသင်းအရမတတအစ်တွေကိုစူးစမ်းမှုပြုလုပ်နေတယ်လို့လဲပလောင်လူမှုအဖွဲ့အစည်းတွေကထောက်ပြနေကြပါတယ်။မိုင်းကန်မြို့နယ်ထဲကနောင်စံဖူးကြေးရွာအုပ်စု၊ခေအုံဝေးအုပ်စု၊စုံလုံးအုပ်စု၊ဖားခေါင်အုပ်စု၊စုစုပေါင်းကြေးရွာအုပ်စု၄အုပ်စုထဲမှာတတအစ်400စူးစမ်းပေးရမှာဖြစ်ပြီးဖေဖော်ဝါရီလ20ရက်နေ့မှာစစ်တင်တန်းတက်ရောက်ရမယ်ဆိုပြီး RCSF ဘက်ကအမိန့်ထုတ်ထားတယ်လို့အဆိုပါဒေသခံကပြောပါတယ်။ဒါပေမဲ့တောင်ပိုင်းရှမ်းပြည်သမတော်အနေနဲ့တတတစ်စုဆောင်တာမျိုးမရှိသလိုပလောင်လူမှုဖွဲ့စည်းတွေရဲ့ထုတ်ပြန်ပြောဆိုချက်တွေဟာအခြေမြစ်မရှိဘူးလို့ RCSF ပြောခွင့်ရဘူမူကြီးဆိုင်လာကပြောပါတယ
်။ကျွန်တော်တို့ NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်းတော့ကျွန်တော်တို့ဥက္ကဋ္ဌကြီးရနေခြင်းကျွန်တော်တို့တပ်ဖွဲ့တွေကိုတတတစ်တွေအချင်းဆောင်ဖို့ညှိနှိုင်းတာလည်းရှိပါတယ်။ကျွန်တော်ထင်တာတော့အခြေမြစ်မရှိတဲ့စစ်ဆေးချက်တွေပဲဖြစ်ပါလိမ့်မယ်။ဒီပက်ခါဖြစ်နေတဲ့နှစ်ဖက်ဒီပက်ခါထဲမှာပါဝင်နေတဲ့ဗီဒီယိုဒါမျိုးတော့ဒီဖက်ကိုဖက်ကိုပဲကိုကကောင်းတယ်ဒီများမကောင်းဘူးဆိုတော့ပုံစံမြင်နေတဲ့အချစ်ဆွနေကြမှာဖြစ်ပါတယ
်။ TNLA တောင်းပလောင်တပ်ဖွဲ့နဲ့ RCSS SSA တောင်းပိုင်းရှမ်းပြည်သမတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်းကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတထောင်ခန့်ဟာစစ်ဘေးဒုက္ခသည်ဖြစ်နေရရွာကနေတိမ်းရှောင်နေရတယ်လို့လဲ RCSF ပြောခွင့်ရဘူမူကြီးဆိုင်လကအတည်ပြုပြောခဲ့ပါတယ်။ Napa ta phoe phit bwa ni de tai phoe twin shan ywa tha de ne palong chi ywa tha de ko tan taya sait ne napa sa long ga phan si mu de shi ni khe de lo a pyan lan tadin thauk pya mu de le shi ni khe ba de a khu lo tai phoe phit bwa ya de da ma chi ywa tha de ko phan si nei set tat pya chin a tin arama ta ta tit mya su saung chin ma pyu lo bu ne le nat kan tat phoe chin chin cha tho si sin tai khat ni da ko a myan song ya tan bu pye khan ta kan mu ya sai yi san ya pu twae saok chi yi committee twi ni ne le taw won yu phie shin phi bu taung blang myu rami phwa si ne taung chang ta lu nge mya phwa ka ni february la sa ye nei ma tabor da chin nya che thauk pyan khe ba de taung ban shan mi tat ma ro ha myama so ya ne nca pye ya sa chou lat mat yee tu tha de phwa phit de lo taung blang ta phwa ko ro nca lat mat yee tu bu myama so ya ka ni lat ma khan thee de a chin nei ma shi ni ba de khmyar
ကိုနိုင်ကွန်အင်စူးစီတင်ပြခဲ့တာပါရှင်ခုတော့မြန်မာနိုင်ငံအတွင်းကလူခွင့်ရေးတက်ကြွသူတွေပေါ်ဖိနှိပ်မှုတွေဆက်လက်ရှိနေတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းသား၃ဦးကိုနိုင်ငံတော်ညှိနှိုင်းပစ်ပြမှုကိုပြက်ပြန်းအောင်အများပြည်သူတွေပါဝင်လာအောင်ကြောက်ရွံ့အောင်လုပ်တဲ့ဆိုတဲ့ပြစ်မှုပုံမှန်905ခါခွေနဲ့တရားစွဲဆိုထားပါတယ်ဒါဟာထောင်နဲ့ငန်းနဲ့ကြခံရပွဲရှိပေမဲ့ရဲတပ်ဖွဲ့တွေကသူတို့ကိုဒီထက်ပိုပြီးအပြစ်ပေးဖို့တောင်းဆိုထားပါတယ်အရသာအစိုးရတရားတက်လာဖို့ပြင်ဆင်နေပြီဖြစ်ပေမဲ့အခြေခံဥပဒေဒါမပြောင်းလဲဘူးဆိုရင်စစ်တပ်ကကင်ထားတဲ့ပြည်ထောင်စုဝန်ကြီးဌာနလက်အောက်ကရဲတပ်ဖွဲ့ဟာအခုလိုမတရားတဲ့ဆွဲချက်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်နေအောင်ပါပဲလို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကပြောနေကြပါတယ်။အကြောင်းစုံကိုတော့ဦးစံမိုးဝင်ကတင်ပြပါလိမ့်မယ်ရှင်
။တက္ကသိုလ်ကျောင်းသားတွေဖြစ်ကြတဲ့ကိုဇေယျလွင်၊ကိုပန်ရဲသူ၊ကိုနန်းလင်းတို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကပုံမှန်905ခါခွေးနဲ့ရန်ကုန်မြို့ဘဘဲရန်းနဲ့ကြောက်တရာတရားရုံးနေမှာတရားဆွဲဆိုပြီးတော့ရုံးတင်စစ်ဆေးနေတာပါလွတ်တော်တွင်ကနေစစ်သားအမတ်တွေထွက်သွားဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးအတူအောင်ပြင်ဆင်မှုအလိုမရှိ2008ဖွဲ့စည်းပုံပြင်ဆင်ရေးတို့အရေးစတဲ့ကြွေးကြော်တန်းတွေအော်ဟစ်တောင်းဆိုခဲ့ကြလို့အခုလိုတရားဆွဲဆိုခံရတာပါဆော်ရဲစာတန်းခံငယ်လုံးလုံးမရှိရက်ဆွဲမပါတဲ့ဓာတ်ပုံအထောက်အထားတွေဖြစ်တာကြောင့်ခိုင်လုံမှုမရှိတဲ့စွဲကြဲလို့ဥပဒေပညာရှင်တွေကပြောကြပါတယ်ဒီမှုဟာအလွန်ဆုံးထောင်တန်း9နှစ်သာကြာခံရမှာဖြစ်ပေမဲ့ကျောင်းသားတချို့ဟာလွန်ခဲ့တဲ့18လကပညာရေးပြုပြင်ပြောင်းလဲမှုတောင်းဆိုတဲ့လှုပ်ရှားမှုမှာပါဝင်ခဲ့တာကြောင့်ပုံမှန်ကြီးလေးတဲ့ပြစ်ဒဏ်ပေးဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကတောင်းဆိုနေပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကပြည်ထောင်စုဝန်ကြီးဌာနရဲ့လက်အောက်မှာရှိပါတယ်။ပြည်ထောင်စုကိုစစ်တပ်ကချုပ်ကန့်ထားတဲ့အခါကျတော့2008ခုနှစ်အခြေခံဥပဒေအတိုင်းတွားနေတဲ့စစ်တပ်ကိုစန့်ကျင်ဝေဖန်ပြောဆိုမှုမှန်သမျှဖိနှိပ်မှုတွေအပြစ်ပေးမှုတွေရှိနေအောင်မှာပဲလို့အာရှလူ့အခွင့်အရေးရှိနေဦးမင်းလွင်ဦးကသုံးသပ်ပါတယ်။
ကူကတော့အဲ့ဒီလိုပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကကျွန်တော်တို့ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့ခရင်ရဲမှုရဲ့အထက်အားလုံးကတမတော်ကနေအစဉ်ပြောင်းလာတဲ့သူတွေရာထူးရကြတာများပါတယ်။အဲ့တော့အောက်ခြေရဲလုပ်ငန်းနားလည်တဲ့သူတွေကမြို့နယ်ရဲတပ်ဖွဲ့ရဲတပ်ဖွဲ့မှုအစဉ်လောင်းနေတာနဲ့မတက်တာတွေတွေ့ရတယ်။နောက်ပြီးတော့တင်နန်းကျောင်းတွေအပုတ်ခံရတာတွေကျွန်တော်တွေ့ရတယ်။အဲ့တော့ခရင်ရဲမှုကနေအထက်အဆင့်နေရအားလုံးစစ်တပ်ကနေအစဉ်ပြောင်းရောက်လာတာတွေဖြစ်တယ်။ကိုဇေယျလွင်တို့ဆန္ဒပြတဲ့ကိစ္စမှာလည်း25အကြိမ်လုံးလွတ်တော်တွေကထွက်သွားဆိုတဲ့အချက်ကိုဒီတပ်မတော်ကတော်တော်နာကြီးလို့ဒီလိုမျိုးကြံဖန်တရားစွဲတယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ
်။ဒီကျောင်းသားတွေအပေါ်မှာတရားစွဲဆိုတဲ့ကိစ္စဟာတော်တော်ထူးဆန်းတယ်လို့စိတ်ပျက်ဖို့လည်းကောင်းပါတယ်။ဒါဟာရာဇဝဲမှုမဟုတ်ပါဘူးလို့အမေရိကန်နိုင်ငံအခြေစိုက် HRW လူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရာဌာနခွဲလူမှုဆောင်ညွှန်ကြားရေးမှူး Brett Adams က DOA ကိုပြောပါတယ
် If these three students can be charged with a crime for this then it seems as if the National League for Democracy's members should all be charged with crimes because they've been saying the same thing this is the election campaign that Aung San Suu Kyi and her party ran on
ဒီကျောင်းသား300ကိုရာဇဝတ်မှုနဲ့အပြစ်ပေးမယ်ဆိုရင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေကိုလည်းဒီအမှုနဲ့အရေးယူရမှာပါရွေးကောက်ပွဲမွဲဆွဲကာလကတောင်ဆန်းစုကြည်နဲ့ပါတီဟာစစ်တပ်ဟာနိုင်ငံရေးလောကကနေထွက်ရမယ်စစ်တပ်ရဲ့တာဝန်ဟာနိုင်ငံတော်ကာကွယ်ရေးတာဝန်ဖြစ်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲရမယ်ဆိုတာတွေပြောခဲ့ပါတယ်ဒီလိုအရေးယူမယ်ဆိုရင်အခုလွတ်တော်အမတ်တွေကိုပါအရေးယူရမှာပါ
ဒါဟာစစ်တပ်ဘက်ကရွေးကောက်ခံ NLD ပါတီကိုစမ်းသပ်လိုက်တာလေဖြစ်ပုံရတယ်လို့သူကဆက်ပြောပါတယ
် from the outside that the military is trying to test the NLD and trying to send a message that they are going to continue to operate
အပြင်မှကနေကြည့်ရင်စစ်တပ်က NLD ကိုစမ်းတက်လိုက်တာဖြစ်တယ်လို့ငါတို့ဟာစစ်တပ်ရဲပြည်ထရေးစတာတွေကိုထိန်းချုပ်ပြီးကင်တွယ်သွားမှာဖြစ်တယ်ဆိုတဲ့အမှားစကားပါတာဖြစ်နိုင်ပါတယ်တနည်းအားဖြင့်ချိုးနှိမ်လိုက်တာမျိုးစူးစမ်းတာပါ
ရွေးကောက်ပွဲအနိုင်ရဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အမျိုးသားပြန်လည်ရည်ကြားစီရေးအတွက်စစ်တပ်နဲ့အဆင်ပြေနားလည်မှုရအောင်အတက်နိုင်ဆုံးစ조사လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဆင်ဖို့လုပ်သွားမယ်လို့ပြောဆိုနေပါတယ်။စစ်တပ်ကတော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်တွင်မှနေရ25ရာခိုင်နှုန်းကိုအလိုလျောက်ရရှိထားသလိုပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရဝန်ကြီးဌာနတွေကိုလည်းထိန်းချုပ်ထားခွင့်ရရှိနေမှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုတယ်ဆိုရင်တော့လွတ်တော်ထဲမှာ85ရာခိုင်နှုန်းကျော်ထောက်ခံမှုရမှပြင်ဆင်ခွင့်ရှိတယ်ဆိုပြီးတော့လေအခြေခံဥပဒေမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးစံမိုးဝေတင်ပြခဲ့တာဖြစ်ပါတယ်။အခုတော့စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင
်။သမရဘာလို့ဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယသမရ3ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ18ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ။59စလုံးကိုပြင်မလားဆိုင်းငံ့မလားဒေါ်ဆန်းစုကြည်သမရဖြစ်လာမှာလားမဖြစ်ဘူးလားစတဲ့မိကွန်းတွေနဲ့အပြန်အလှန်ငင်းခုန်ဆူနေတာတွေကလည်းရှိနေတာပါဒီငင်းခုန်မှာကျွန်တော်တို့သောတာရှင်တွေကရောဘယ်ဘက်ကရပါသလဲဒေါ်ဆန်းစုကြည်ဟာတကယ်ပဲသမရဖြစ်ထိုက်သူလို့ရောယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်view ရဲ့ဖုန်းနံပါတ်က1239238555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးနှိတ်ခွန်းပါခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်။ view ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာနဲ့မတ်ကြီးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်း Radio အစီအစဉ်ပြည့်ခြင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ
်။နိုင်ငံရေးအရာတင့်တင့်လျှောက်ပတ်တဲ့အပြူအမူနဲ့ဂုံတိတ်ကလွန်ခဲ့တဲ့၈နှစ်မှာသူသမရဖြစ်လာပြီးကြတဲ့ကဆိုရင်ပိုဆိုးသွားတယ်လို့အမေရိကန်သမရဘရိတ်အိုဘားမားကပြောလိုက်ပါတယ်။ပြည်သူဝန်ထမ်းအဖြစ်သူပထမဆုံးတာဝန်ယူထမ်းဆောင်ခဲ့တဲ့သူနေထိုင်ရာအီလီနွိုက်ပြည်နယ်မှာလွှတ်တော်အမတ်တွေကိုဗိုလ်တဟူးနေကမင်းကုန်းပြောကြားစဉ်အတွင်းသမရအိုဘားမားကအဲ့လိုပြောသွားတာပါ။ဂိုင်းကနာဆွဲပြင်းထန်တဲ့အမေရိကန်နိုင်ငံရေးကိုလည်းသူကပြစ်တင်ဝေဖန်ပါတယ်။အစိတ်တောက်တင့်နေတဲ့နိုင်ငံရေးပတ်ဝန်းကျင်ကြောင့်လူတွေနိုင်ငံရေးမှာပါဝင်ဖို့တွန်းဆုတ်စီပြီးအဲ့ဒီလေဟာသွားတဲ့နေရာမှာပိုးပြီးအားကြီးတဲ့အစွမ်းရောက်အမြင်ရှိတဲ့လူတွေကနေရာဝင်ယူသွားနိုင်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။စီးရီးယားနိုင်ငံကပြည်တွင်းစစ်ကိုအဆုံးသတ်ဖို့အပြေရှာနေတဲ့ဂျာမနီနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေချိန်မှာပဲစီးရီးယားမှာအပြည့်ရဖို့ရုရှားကကန့်လန့်လိုက်ပါတယ်။ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဂျနက်ဒီဂီတလော့ဖ်ကမတ်လတရနေ့မှာအစပြီးတော့အပြစ်ခတ်ရက်ဖို့ကန့်လန့်လိုက်တာပါ။စီးရီးယားမှာသမရဘရှားအာဆက်ကိုဖျောက်ချဖို့ကြိုးစားနေတဲ့သဘုံနေနဲ့အစိုးရအဖွဲ့တွေကြားတိုက်ပွဲတွေအပြင် IS တွေနဲ့တိုက်ပွဲတွေကြောင့်၅နှစ်အတွင်းလူပေါင်း2,000ခွဲကျော်တေဆုံးခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။နိုင်ငံပူရဲလှုပ်ဆောင်နေတဲ့ကိဆောင်းဆက်မှုစုံကိုရက်ဆိုင်ဖို့တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ဟာစစ်ကြေညာတာဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားရဲ့ကိုရီးယားနှစ်နိုင်ငံချင်းညှိနှိုင်းစွာပြည်လဲပေါင်းစည်းရေးကော်မတီကဒီကနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီနေ့အစည်းအဝေးထုတ်လုပ်ရေးမူကတော့မကင်ပြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ CBL ထားရေးဖြစ်ပါတယ်။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိထိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.